င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Mr. Bill Richardson ရဲ့ကိစ္စအနေနဲ့ဒီနိုင်ငံတကာအမြင်မှာ American ပြည်ထောင်စုရဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson နဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကြားမှာစကားချေတင်ဖြစ်ရကနေပြီးတော့ဒီရခိုင်အကြံပေးကော်မရှင်ကနေပြီးတော့သူနှုတ်ထွက်သွားတဲ့အထိအစိုးရဘက်နဲ့ Mr. Richardson တို့ကြားမှာပြန်လည်ပြောဆိုထုတ်ပြန်တာတွေတင်မာမှုတွေဖြစ်နေပါတယ်ဒီလိုဖြစ်ကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းတမန်ငင်းဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်မှာကဘာကရှုမြင်ပုံတွေမှာဘလူတက်ရောက်မှုတွေရှိလဲဆိုတော့ကိုကျွန်တော်အခုဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒေါက်တာနေအောင်ဖြစ်ပါတယ်ဒေါက်တာနေအောင်ကတော့ပြည်ပရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုဦးဆောင်သူတူဖြစ်ပါတယ်နောက်တူကတော့ဦးစိန်ဝင်းဖြစ်ပါတယ်ဦးစိန်ဝင်းကတော့မြန်မာသတင်းပညာသိပ္ပံကညွှန်ကြားမှုတူဖြစ်ပါတယ်ခင်ဗျာကျွန်တော်နှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကျွန်တော်ဦးစိန်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ကိုစိန်ဝင်းရေကြားပါလားခင်ဗျာ
โอเคจ้าပါတယ်ခင်ဗျ
ာโอเคကျွန်တော်တို့ဒီ PRD နဲ့ပတ်သက်လို့တစ်ဆက်သေးရခိုင်သတင်းတွေလည်းအခုနောက်ဆုံးချင်းတွေကျွန်တော်ကြားနေရပါတယ်ခင်ဗျာဟိုအဲ့ဒါကျွန်တော်တီးပြီးကိုစူးစမ်းနေစေပါဘောเนาะအခုအရင်ဆုံးတော့ကျွန်တော်ကိုစိန်ဝင်းကိုဒီ Mr. Bill Richardson အခုဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်ဘာလောက်ထိထိခိုက်သွားနိုင်ပါလဲခင်ဗျာ
Bill Richardson ကသူက New Mexico ရဲ့ Governor ဟောင်းတယောက်ဖြစ်တယ်နောက်ပြီးတဲ့အခါကျရင်သူက America မှာနာမည်ရတဲ့မီဒီယာပေါ့ negotiator ပေါ့နော်ဒီ Cuba တို့နော်ဆိုမြောက်ကိုရီးယားတို့အဲ့မှာလွတ်မြောက်ရေးတွေဒီကျင်းနာလွတ်မြောက်ရေးတွေဆွမ်းဆောင်နိုင်ရတယ်ဘာလို့ဖြစ်ဖြစ်သူနဲ့ပတ်သက်ပြီးသူနှုတ်ထွက်သွားတယ်အဲဆိုတဲ့ဟိုကအနှုတ်လက္ခဏာပေါ်သေးတယ်နော်ဟိုနောက်ပြီးတဲ့ဘာလို့လဲဆိုတော့တန်တရာပေါ့မြန်မာပြည်နဲ့ပတ်သက်လို့ရှိရင်တန်တရာတွေအဲ့ဒါတွေပို့စေတာနောက်တန်ကြီးရဲ့အနေထားပေါ့ခုနပြောတဲ့သူကဒီအနောက်နိုင်ငံတွေယူကုလသမဂ္ဂလိုဟာမျိုးတွေနိုင်ငံတကာတိုင်းဝိုင်းနဲ့မြန်မာမယုံမှုဆိုတဲ့ဟာမျိုးတွေအဲ့ဒါဒီကကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့တော့ဟောပြောချင်တော့ဒီတော့အနောက်လက္ခဏာပုံစံရပါလေ
ဟုတ်ကဲ့ကျွန်တော်တို့အခုဒီပြဿနာဖြစ်နေတဲ့ချိန်မှာပဲတကယ်တမ်းပြောရရင်တော့အထူးဖြစ်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့မြန်မာနိုင်ငံကြားမှာကချင်းကပ်ပုံလည်းမတူကြဘူးနောက်တစ်ခုကအပြန်လည်ယုံကြည်မှုလည်းနည်းနည်းအားနည်းနေတဲ့အခြေအနေမျိုးမှာဒီကိစ္စကြီးဖြစ်သွားတဲ့အခါကျတော့တကဘလောက်ထိအထူးဖြစ်အနောက်နိုင်ငံတွေပေါ့အနောက်နိုင်ငံတွေရဲ့မြန်မာနိုင်ငံပေါ်မြင်တာကဘလို့ဖြစ်သွားနိုင်လဲခင်ဗျအ
နောက်နိုင်ငံတွေမြင်တဲ့နေရာမှာတာမန်လူတွေမြင်တာကကြတော့ကျွန်တော်တို့ကဟိုရက်ဆက်ကြံကြုတ်တယ်ဆိုတဲ့ဟာပေါ့နော်ဒီအစ္စလမ်ဒီဟိုရိုဟင်ဂျာတွေကိုကျွန်တော်တို့တွေကနေပြီးတော့နှိပ်ကွပ်တယ်လို့ဘာသာရေးရခွဲခြားမှုတွေလုပ်အဲ့အဲ့ဒီဟာမျိုးတွေအမြင်တာမန်လူတွေအမြင်အဲနိုင်ငံရေးအတိုင်းဝိုင်းပေါ့ဒါမှမဟုတ် policy maker တန်တမာနေပါမှာကြတော့လေဟိုဟာတမျိုးအဲ့ဒါကဘာလဲဆိုတော့ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့အမြင်အဲဒေါ်ဆန်းစုကြည်ကသူတို့နားလေတဲ့တချို့လူတွေကဘာလို့နားလေလဲဆိုတော့ဒီနိုင်ငံရေးကန့်သက်တဲ့မှာလှုပ်ရှားနေရတဲ့စစ်တပ်နဲ့အာဏာသက်ကြားဖွဲ့ဝေနေရတဲ့နေရာမှာသူလုပ်နေရတဲ့ဆိုတဲ့ဟာကိုနားလေတဲ့လူရှိတယ်လို့တချို့ကြတော့လေဒေါ်ဆန်းစုကြည်ကိုယ်တိုင်ကပူပေါင်းဒီလိုမျိုးခွဲခြားမှုတွေပါပူပေါင်းပါဝင်ဆောင်ရွက်မှုတွေလားဆိုတဲ့ဟာမျိုးအဲ့တော့အကုန်လုံးကိုခြုံကြည့်လို့ရှိရတော့ပရိတိုင်းကြီးရဲ့ပုံကြီးကလည်းမကောင်းဘူးနောက်ပြီးဒေါ်ဆန်းစုကြည်ကိုယ်တိုင်ပုံတွေသူ့ကိုတော်တော်များများကသူကအားတက်တဲ့ရုပ်ကိုထောက်ခံခဲ့ကြတာတကယ်ဟုတ်ပဲလေးစားခဲ့ကြတာအထူးရဲ့အတီကျူကိုအဓိကထားပြီးလေးစားခဲ့တာခွဲတဲ့တော့သူတို့မြင်လိုက်တဲ့ဟာကပြောင်းချက်ဖြစ်နေတယ်ဆိုတဲ့အမြင်ပေါ့နော်အဲ့တော့ထုံပြီးရင်ဘာမှဟိုကကောင်းတဲ့လက္ခဏာမရှိဘူးဖြစ်နေတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကုစိန်ဝင်းဒီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ဒေါက်တာနေအောင်ဖိတ်ခေါ်ချင်ပါလေဒေါက်တာနေအောင်ကြားပါလားခင်ဗျာဟုတ်ကဲ့ဒေါက်တာနေအောင်ကြားပါလား
ကြားပါ
ဟုတ်ကဲ့ကိုနေအောင်ရေအခုခုနကဒီ Mr. Richardson ဒီနှုတ်ထွက်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ထုတ်ပြန်ချက်တွေပြောဆိုချက်တွေရှိပါတယ်သူသဖြင့်ကတော့ Mr. Richardson ဟာသူ့ကိုပေးထားတဲ့ mandate ထက်ကျော်ပြီးလှုပ်ဆောင်နေဆိုတဲ့ကိစ္စပေါ့နော်အဲ့ဒါမျိုးတုံ့ပြန်ထားတာရှိပါတယ်ဒါနဲ့ပတ်သက်လို့ဒေါက်တာနေအောင်ဘယ်လိုမြင်ပါလဲခင်ဗျာ
သူကိုယ်တိုင်ပြောရတော့ရာဒီအချက်မေးဖွဲ့ဖွဲ့ထားတယ်ဒီနောက်ဒီနှစ်ကိုနှစ်ချိန်ခေါ်မယ်ဆိုပြီးတော့လည်းဒါလည်းလက်တွေ့မကြဘူးပေါ့နော်ဆိုတော့ဒီသူပြောတဲ့ဥစ္စာကလည်းအဓိကအဖြစ်တော့ဒီကိုဖီအာနန်ရဲ့ဒီဒီဟိုအကြံပြုချက်တွေကိုလိုက်နာဆောင်ရွက်နိုင်မယ်လို့သူကမျှော်လင့်ပြီးတော့မှဟိုလှုပ်ဆောင်တာပေါ့ဒါတော့အခုအချိန်ကြီးကြည့်ရတာကဒီအစိုးရကနေရွေးချယ်ပြီးတော့ခန့်အပ်ထားတဲ့ဒီအကြံပေးအဖွဲ့ကြီးရဲ့အကြံပေးအဖွဲ့အစီအစဉ်ကတမာတမာကြမှာမဟုတ်ဘူးထိရောက်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးလို့အဓိပ္ပာယ်သွားရောက်သွားတယ်လေဆိုတော့ခုနကပြောတဲ့ဒီဟိုအစိုးရကဟိုပြောချင်နေတဲ့ဟာ
အစိုးရကသူကခန့်ထားတဲ့ဒီတယောက်ကနေတဲ့အဲ့လိုထုတ်ပြီးတော့ပြောလိုက်တဲ့အခါကျတော့ဟိုခုနကပြောရှိတ်နောက်မကြည့်ဖြစ်သွားတာပေါ့တော့
ဟုတ်ကဲ့ကျွန်တော်တပတ်ကလှည့်မိကြပါလေခုနကကိုနိုင်အောင်ပြောသွားတဲ့အထဲမှာဒါကသူတို့ရဲ့ယုံကြည်ဒီလှုပ်ဆောင်နေတဲ့ကော်မရှင်ရဲ့ယုံကြည်မှုထိခိုက်စေရဆိုရင်တပတ်မှာဒီလိုမျိုးဒီရခိုင်ကိစ္စနဲ့ပတ်သက်လို့နိုင်ငံခြားသားတွေပါဝင်တာနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကရောရခိုင်တိုင်းသားတွေဘက်ကရောမကြိုက်တာရှိပါတယ်ကန့်ကွက်ခဲ့တာရှိပါတယ်အဲ့တော့ဒီအခြေအနေမျိုးမှာဒီလိုဖြစ်သွားတဲ့အခါကျတော့ဒီကော်မရှင်ရဲ့လုပ်ငန်းတွေပေါ်မှာရောတပတ်ကစစ်တပ်တို့ရခိုင်တိုင်းသားတွေဒေသခံတွေရဲ့ယုံကြည်မှုတွေတွားပြီးတော့မထိခိုက်နိုင်ဘူးလားခင်ဗျဒီ
အခုအကြံပေးကော်မရှင်က
ဟုတ်ကဲ့ဟုတ်ကဲ့အကြံပေးကော်မရှင်ပေါ်မှာ
ငကိုလေးကဒီကိုဖီအနံကော်မရှင်နဲ့ကစားပြီးတော့မှအထူးသဖြင့်စစ်တပ်ပေါ့နော်ဒီဟိုအမြင်အချင်းသိကောင်းတာမဟုတ်ဘူးပေါ့နော်ဒါစစ်တပ်ကသူ့ဘာသူသူနည်းသူခံတယ်လဲဟိုကော်မရှင်နဲ့ဖွဲ့ပြီးတော့စစ်ဆေးတာလည်းရှိရဘူးနောက်ဆုံးမြောက်ဖြစ်တဲ့ကိစ္စမှာလည်းသူနည်းသူခံတယ်စစ်ဆေးတာလည်းရှိတာပေါ့ဆိုတော့အဲ့မှာမှပြဿနာပါဖြစ်လာလို့ဆိုနိုင်ငံတကာမှာကโอเคစစ်တပ်ကပဲပြောပြောအစိုးရကပဲပြောပြောနော်သူတို့ကကာယကံရှင်တွေဖြစ်တယ်အဲ့တော့လွတ်လပ်တဲ့เนาะတရားမျှတမှုပေးနိုင်တဲ့အခြေအနေဒီဂျားတွေကလူဟလာဟိုစုံစမ်းစစ်ဆေးမှုလိုတယ်လို့ပြောကြတယ်အဲ့တော့အဲ့လိုလူတွေလာပြီးတော့မှအရင်တော့လောက်ခဲ့တိုင်းမှာပဲဟလာဟိုဗမာပြည်အခြေအနေနေသားကိုနားမလဲဘူးရွှေဂျာပင်ကလေးကိစ္စတွေကိုနားမလဲဘူးတစ်ဖက်သက်ဆုံးဆုံးပြောလဲဆိုတဲ့အမြင်တွေကကြားတယ်ဆိုတော့အခုလိုမျိုးဖြစ်နေပြီအဲ့ဒီကွာဟမှုကပုံပြီးကြီးနေလေနောက်ဗမာပြည်နဲ့ပတ်သက်လို့သတင်းမှရကြီးလွတ်လပ်တဲ့ဒီတရားမျှတတဲ့ဒီသတင်းစီဆောဇန်ပေါ်တိုနီဆိုတဲ့ကတစ်လာလေလေကျွန်တော်ဗမာတန်းကြီးပေါ်မှာပို့ပြီးတော့မှဖြစ်တယ်မှုတွေမယုံကြည်မှုတွေပုံရလာလေဖြစ်တယ်လို့တကယ်တည်းကပါပဲအဲဒီလူတွေကလည်းအာနောက်တိုင်းမီဒီယာတွေကတော့ဘလို့လူခွင့်သမားတွေကတော့ဘလို့ဟလာအခု Bill Richardson ဆိုလို့ရှိရင်လည်းဒါဟို CIA နှီးပါးလောက်ကြောက်ခံတဲ့အနေအထားမျိုးတွေဖြစ်သွားတယ်ဆိုတော့ခုနပြောတဲ့ဒီအထူးသဖြင့်ပေါ်လေဟိုကဘာကြီးနဲ့ပေါ်တော့ကျွန်တော်ဒီမိုကရေစီလိုလားနေတဲ့နိုင်ငံတွေမီဒီယာတွေလူခွင့်သမားတွေနဲ့အမှားကြီးအခြေအနေကပုံပြီးတော့ဝေးကွာလာသလိုဂျုံကျင်မှုတွေတန်ကြရတယ်ပုံပြီးတော့ဟိုတန်ကြရတယ်ပုံကြီးလာပြီးတော့ဂျုံကျင်မှုတွေလည်းပုံလဲလာတဲ့သဘောမျိုးတွေဖြစ်တယ
်ဟုတ်ကဲ့ခင်ဗျာဒေါ်နန်အောင်နိုင်အောင်လီလိုက်ပုံပါဒီပေးပါအောင်ခင်ဗျာကျွန်တော်ကုစိန်ဝင်းကိုတစ်ချက်မေးကြပါလေဒေါ်ဘီရစ်ချက်ဆန်ကသူပြောတဲ့ထဲမှာသတင်းတောင်းနှစ်ယောက်ကိုလွှတ်ရေးကိစ္စကိုပြောတဲ့အခါမှာစကားအခြေတင်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာမြန်မာစစ်အဖွဲ့ကလည်းပြောတာကဒီသတင်းတောင်းနှစ်ယောက်ကိစ္စကသူကော်မရှင်ရဲ့မန်ဒိတ်နဲ့မဆိုင်ပါဘူးကော်မရှင်ကလည်းဒီကိစ္စမှာအခုနောက်ပိုင်းထွက်ပြောလာတာရှိပါတယ်ဒါသူတို့ကြိုက်တော့မှာမဟုတ်ဘူးဆိုပြောပါတယ်အဲ့တော့ဘီရစ်ချက်ဆန်ကပဲတကယ်တမ်းသူ့မန်ဒိတ်ကိုကျော်လွတ်သွားတဲ့သဘောရှိလားဘယ်လိုအမြင်ရှိပါလဲကိုစိန်ဝင်းအမြင်သိချင်ပါတယ
်အဲ့ဒီဟာကအငင်းစရာရှိတယ်ဟိုမြန်မာစစ်အဖွဲ့ကပြောတော့ဒါမန်ဒိတ်ကိုကျော်တယ်ပေါ့ဒါပေမဲ့လည်းဒီကိုဗီယန်ကော်မရှင်ရဲ့ recommendation နဲ့မှာပါတဲ့အတိုင်းတရင်လွတ်ခွင့်ကိုပေးဖို့တင်တဲ့တရင်သမားတွေဒီကိုဟိုအတားအဆီးမရှိတရင်ယူခွင့်ပြုတင်တယ်အဲ့တော့ဒီဟာတွေကဆက်ဆက်မှုရှိနေ writer ဒီနောက်နေ့ရောက်ကလည်းတရင်လိုက်ရင်းကနေပြီးတော့အဖမ်းခံရတာနော်အဲ့မှာမှဆိုဆိုဆိုဝါပြပြီးတော့ setup ဒီ talk setup လုပ်ပြီးတော့အဖမ်းခံရတာအဲ့တော့အဲ့ဒါတွေကဆက်ဆက်နေတယ်ကဲ तू ကသူ့အနေနဲ့ဆိုတော့ mandate ကမှာပါတယ်အဲ့ဒါကိုဟိုဒီဆရာကမပါဘူးလို့ရှောက်ရင်းနေတာနည်းနည်းကလေးကလားတော့ဆန်တာပေါ့နောက်အခက်ကပြန်ပြီးတော့ပြောရလို့ရှိပြန်ကြည့်ရလို့ရှိရင် Richardson ကိုခေါ်ခဲ့တာလေဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းအဲဒီအချမ်းပေးဖွဲ့ကိုခေါ်ခဲ့တာနော်အဲ့တော့အဲ့ဒါကိုအကယ်၍ကိုသူ့အနေနဲ့ဆိတ်ရှုပ်ကျွန်တော်မြင်တာတော့ဟိုနောက်ဆုံးပြောရရင်ဒေါ်ဆန်းစုကြည်ဆိတ်ရှုပ်ထွေးတာပေါ့သူလှုပ်ချင်တဲ့သူသွားချင်တဲ့ mission နဲ့အခြေအနေနဲ့အကန့်တတ်ဒီဒါလေးတွေမှာသူဆိတ်ရှုပ်ထွေးမှုတွေဖြစ်ပြီးတော့ဒါမျိုးဖြစ်တာအဲ့လိုဖြစ်ခဲ့ရင်တော့မှပြန်ပြီးတော့ထိမှုလုံမယ်လို့ထင်တယ်နောက်ပြီးအလားလာကတခြားသော commission member တွေပါထိခိုက်မဲ့အနေထားရှိတယ်နောက်မိကွန်းတစ်ခုကဒီသတင်းသွက်လက်ခွင့်ကမလုပ်ပါလေတကယ်ဟိုတကယ်ပြီးမှလားဒီလိုပဲဆက်ပြီးတော့ပဲအချိန်ဆွဲပြီးတော့ဟိုသွားမှလာဖုံးပြထားပြီးတော့သွားမှလာဆိုတဲ့ဟာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ဦးစိန်ဝင်းလေလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာတော်ရရှင်နေအလှကျွန်တော်ပြေးကြပါလေအရင်ဆုံးဦးကိုခေမောင်လင်းကိုဖိတ်ခေါ်ကြပါလေခင်ဗျာကိုခေမောင်လင်းကြားပါလ
ား
ဟုတ်ကဲ့ကိုခေမောင်လင်းဆွနေလို့ရပါ
ခင်ဗျာခေမောင်လင်းရှင်ရဲ့ညီတော်ရသည်ဒီလိုမျိုးတောင်းလို့အလုပ်နေရတယ်နိုင်ငံအတိုင်းအတာပေါ့ပုဂ္ဂိုလ်ကိုရအဲတန်းဒီကနေ့မျိုးချက်တဲ့အဝိဇ္ဇာနဲ့အထုတွေမဖြစ်နေပါလေအဲအဲ့လိုမျိုးကလည်းနိုင်ငံတကာအမေရိကန်ကလည်းဒီလိုကြောင့်ခဏလေးဖြစ်နေတယ်။ကလည်းဒီနိုင်ငံကြီးကနိုင်ငံကတမန်ဆက်တယ်လို့ပြောချင်တယ်။ဒီမှာလည်းနိုင်ငံကြီးရောရဲ့အင်းဒီပြည်နယ်လူရီဒီမှာလည်းဒေါ်လေးကြောင့်ဆိုးရွားကြည့်တဲ့လူရီဒီမှာနိုင်ငံကြီးအစိုးရမှဖြစ်ကြအန်ဒီ ်ဆိုရင်ဒီကငါဒီလိုဆိုဒီနေ့အခုဒီကနေ့လေးညနေမှာအော်နေပြီးတော့အခုအချက်ရောကသူအရင်းများလို့အရင်းများလို့ဖြစ်နေပါတယ်ညမနေ့ကနေရောက်လာရေးတင်တဲ့လုပ်လို့ပြပါတယ်
ဟုတ်ကဲ့ခင်ဗျအဲ့ဒါကကိုခမောင်လေးရဲ့အမြင်ဖြစ်ပါတယ်နောက်တူကျွန်တော်တို့ရှင်တူလှည့်ပေးခြင်းပါတယ်ကိုနေဦးလင်းကိုနေဦးလင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ညာကျွန်တော်ပြောရမယ်ဆိုရင်တော့ဒီကိစ္စမှာတော့ဟိုတော့ဆန်းစုကြည်ဘက်ကကျွန်တော်ယက်တည်ပါတယ်အဲ့တော့နိုင်ငံတစ်ခုရဲ့ခေါင်းဆောင်ဆိုတာကနိုင်ငံတော်ရဲ့အချိုးပြည်သူပြည်သားရဲ့အချိုးဦးထိပ်ပန်ဆင်ရမယ်ဒိုးသီးမဟုတ်နိုင်ငံအချိုးနဲ့တိုင်းသူပြည်သားတွေရဲ့အချိုးစည်းဝါးပေါ့နော်အဲ့ဒီအပေါ်မှာမူတည်ပြီးတော့တထထဲဖြစ်ဖို့လိုတာပေါ့အဲ့ဒါမှနိုင်ငံကောင်းစင်ဖြစ်လာနိုင်ငံကောင်းစင်စစ်စစ်ဖြစ်ဖို့ဆိုရင်အဲ့လိုတသားကြတဲ့ရာခိုင်နှုန်းရကျွန်တော်ပြောမယ်ဆိုရင်တော့အိုက်ဆန်ရဆိုရင်တော့ဆန်းစုကြည်က60ရာခိုင်နှုန်းတော့ရှိလာတယ်ပေါ့နော်အရင်တော့က50ရာခိုင်နှုန်းတော့အဲ့တော့ကျွန်တော်စင်ကာပူရောက်ခါစားကျွန်တော်ဟို94ခုနှစ်ကရောက်တော့ကျွန်တော်မေးတယ်မင်းတို့မင်းဘယ်ရလဲတဲ့ငါပမာပြည်ရဟာလို့ဆိုတော့အေးပမာပြည်ဟာမင်းတို့ကွန်ယူနစ်လားဟာမဟုတ်ဘူးငါတို့ကဆိုရဟာဆိုရှယ်လင်းနဲ့ကွန်ယူနစ်အတူတူပဲတဲ့အဲ့တော့ကျွန်တော်ပြောချင်တာကဘာပြောချင်တာလဲဆိုတော့ကျွန်တော်တို့ပြင်ပလောကမှာရှိနေတဲ့နိုင်ငံတော်တော်များများစင်ကာပူအားလုံးအမေရိကန်အားလုံးဟာအနောက်နိုင်ငံအားလုံးဟာကျွန်တော်တို့နိုင်ငံကိုကွန်မြူနစ်နိုင်ငံလို့မြင်နေတဲ့အမြင်ဟာအခုမှမဟုတ်ဟိုးတုံးနေရမြင်လာတဲ့အမြင်ရှိတဲ့သဘောရှိဒီလိုပဲခုဒီနေ့ခေါ်လာတဲ့အမေရိကန်ဟာဟလာဟိုအော်ဝါဆိုလို့ရှိရင်လည်းဟာနော်ရီချာချန်ဆိုလို့ရှိရင်လည်းသူလည်းဒီလိုပဲကျွန်တော်တို့ကိုဒီလိုပဲတွေးတယ်စေအစိုးရနဲ့မကင်ဘူးဟာဗမာပြည်ကကွန်မြူနစ်တိုင်းပြည်ဒီမိုကရေစီမရှိဘူးလူ့ခွင့်ရေးလိုတယ်ဟာစသည်ဖြင့်ပေါ့နော်ဟိုဘာခေါ်လဲဆိုတော့မီဒီယာလွတ်လပ်ခွင့်လိုတယ်ဆိုတော့အဲ့တော့သူတို့တွေးုံတွေးနေကျွန်တော်တို့တွေးုံတွေးနေနေဟာဟိုတခြားစီဖြစ်နေအဲ့တော့ကျွန်တော်အနေနဲ့ကတော့ခုနလိုစံနဲ့တွက်လိုက်လို့ရှိရင်ဒီအနောက်အုပ်စုနိုင်ငံကကျွန်တော်တို့အပေါ်မှာဘယ်တော့မှအကောင်းမမြင်နိုင်ခဲ့တဲ့လူတွေဖြစ်တဲ့အတွက်ကျွန်တော်ကတော့ကျွန်တော်တို့ပါစင်နေပေါ့နော်ကျွန်တော်တို့အကျိုးစီးပွားနဲ့ပါစင်နေကျွန်တော်က -10% လောက်ပြေးအဲ့တော့ကလင်တန်တို့လက်ထက်ကလင်တန်တို့ခုနပြောတဲ့အိုဘားမားကလင်တန်ကျော်ဖို့အားလုံးကိုပြန်ပြီးတော့ဟလာဆန်ရှင်လောက်တာနဲ့ထပ်ပြီးတော့ပြောမယ်ဆိုရင်ဒီသူတို့က 10% လောက်ထပ်ရောရင် 20% လောက် minus ဖြစ်နေတယ်ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားနဲ့ဆိုတဲ့အခါကျတော့ဘယ်လိုမှဟိုလက်တွဲလို့မရနဲ့အဲ့တော့ဒီဒေါ်ဆန်းစုကြည်ကကိုကချင်းကြောင့်တိုင်းပြည်ရဲ့အကျိုးစီးပွားကိုမူတည်ပြီးတော့ဥတည်ပြီးတော့လုပ်နေတယ်လို့ပဲကျွန်တော်မြင်တယ်သူ့ရဲ့ကကွက်ကတမျိုးဖြစ်ကောင်းဖြစ်နေမယ်နိုင်ငံသားတွေလည်းလက်ခံရင်မှလက်ခံနိုင်နေမယ်သို့တော့သူ့ရဲ့ view ဟာညသူပြုတ်လုပ်နေတယ်လို့ပဲမြင်တဲ့အတွက်သူ့ရဲ့ view ဟာမှာအကန့်အသတ်ဖြစ်နေတဲ့ကိစ္စတွေမှာဝင်ရောက်နှောင့်ယှက်တဲ့သဘောလုံးလာရင်တော့သူလည်းလက်ခံမှာမဟုတ်ဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုခမောင်လွင်ရဲ့အမြင်ကိုနေဦးလင်းရဲ့အမြင်နှစ်ဦးမြင်ရတော့မတူကြပါဘူးကိုခမောင်လွင်ကတော့ပြောတာတော့ဒီမြန်မာဆွေရဘက်ကနိုင်ငံခြားရေးဆက်ဆံရေးမှာအားနေတဲ့ကိစ္စကိုပြီးထောက်ပါလေကိုနေဦးလင်းကတော့ဒေါက်တာဆုကြည်ကုလိုလောက်တာကိုသူနားလဲရပါတော့ကျွန်တော်ဒေါက်တာနေအောင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနေ့တစ်ခုမေးချင်ပါတယ်အဓိကတော့အခုပြောနေကြမှာနိုင်ငံတကာကတော့ခုနပြောလို့ပေါ့နော်ဒေါန်ဆန်းတကူလို့ရစ်ချစ်ဆန်လောက်သွားတဲ့ကိစ္စဒေါန်ဆန်းစုကြည်ပေါ်မှာခုနကဒေါက်တာနေအောင်လို့ဆွေးနွေးသွားတဲ့မှာဒီပုံလေးသွားပြီးတော့ထိခိုက်စီတယ်နော်တစ်ဖက်ကတွေးမယ်ဆိုလို့ရှိရင်မစ္စတာရစ်ချစ်ဆန်အနေနဲ့ဒီတန်တမာရေးရပဲဖြစ်ဖြစ်သူ့ရဲ့အနေထားရဖြစ်ဖြစ်ဒီကော်မရှင်ထဲမှာရှိနေရအောင်မကောင်းဘူးလားခင်ဗျာသူအစိုးရနဲ့ပူးပေါင်းပြီးတော့ဒုံစရာပူးပေါင်းပြီးတော့လောက်သွားမယ်ဆိုရင်ဒီရခိုင်ကိစ္စကိုတင်းတပုံနဲ့ဖြေထုတ်နိုင်မယ်နီလောင်အောင်ရှာမရနိုင်ဘူးလား
ကျွန်တော်တို့ဒီဟိုဒီကော်မရှင်ကပါကိုရီးယားနဲ့ဆက်ပြီးတော့เนาะအခုဒီကော်မရှင်ကပါတဲ့လူတွေအားလုံးကအဲ့ဒီလူမျိုးမျောလင့်ကြတယ်လို့ကျွန်တော်ထင်တယ်အခုနကပြောတဲ့ဟိုမန်ဒိတ်ကိုကြော်လားမကြော်လားလို့ပြောနေတယ်ကျွန်တော်တို့လည်းဟိုအဲ့မန်ဒိတ်ကဘာဘာစီမံမှုတည်နေလဲဆိုတော့ဟိုတကယ်တမ်းပြောတော့ဟိုဝိုင်းကိုကြမယ်ဟိုဝိုင်းပြီးတော့လုပ်ကြမယ်ဆိုတဲ့အာဥစ္စာနဲ့ပါလာလေလို့ထင်တယ်နောက်တော့ဆန်းစုကြည်ရလည်းနိုင်ငံတကာဒီအကြံဉာဏ်နဲ့အကူအညီနဲ့ဖြစ်ရှင်းရမယ့်အနေအထားမျိုးသဘောပေါက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့အခုဖြစ်သွားတာကဘာလဲဆိုတော့ဒီဟိုရန်ကြီးလေးကိုဝင်ခွင့်မပေးတာနဲ့စပြီးတော့မှဒီလိုဟာမျိုးဖြစ်လာတဲ့အခါကျတော့တကယ်တမ်းဒီကိစ္စကြီးကိုဖြစ်ရှင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုအင်အားတစ်ခုလေးနဲ့ဗမာနိုင်ငံရဲ့အင်အားတစ်ခုလေးနဲ့ကျွန်တော်တို့ဖြစ်ရှင်းလို့မရနိုင်ဘူးပေါ့နော်။အနည်းဆုံးဒီလူတွေအားလုံးပြန်လာမယ်ဆိုရင်တော့မှကျွန်တော်ပြန်လည်ပြုပြင်ရမယ့်ကိစ္စတွေနောက်ထပ်ရှိနေတဲ့ဌာနေဒီခိုင်တိုင်းသားတွေတော့ကိုပြန်လည်ပြုပြောင်းထောင်ပေးရမှာလေ။နောက်ဒီရှိနေတဲ့ဒီရခိုင်နဲ့တင်းတင်းသားတွေကမှခုနကဒီပြန်လည်နိစ္စံကိုလုပ်ပြရမယ်အစာရှိစေပေါ့။အဲ့တော့အဲ့လိုကိစ္စတွေအလုံးမှာကျွန်တော်နိုင်ငံရဲ့ resource တစ်ခုရဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့ထင်တယ်။အဲ့တော့အဲ့အရာမျိုးလုပ်နိုင်မှုနဲ့နိုင်ငံတကာရဲ့အကူအညီနဲ့နိုင်ငံတကာရဲ့ပံ့ပိုးမှုဆိုတော့ကျွန်တော်လိုအပ်လိမ့်မယ်လို့ထင်တယ်။အဲ့ဒီအတွက်လည်းစူးစမ်းကြတာပဲ။ဒါပေမဲ့ ဟိုအဲ့ကျိုးရတဲ့ထဲထဲမှာမှဒီအမေရိကန်ဘက်ကဒီတယောက်ကအဲ့လိုဖြစ်သွားရဆိုလို့ရှင်ကျန်တဲ့အခုမီဒီယာတွေမှာပါနေတဲ့အရာဆိုလို့ရှင်ငကိုရီးယားလည်းကန့်သက်ထားတယ်အခုပါနေတဲ့လူတွေကလည်းအဲ့လိုဖြစ်တယ်ဆိုလို့ရှင်တော့ရှေ့ဆက်ပြီးတော့မှပူပေါင်းဆောင်ရည်ပုံဝေးသွားနိုင်သလားတော့တကယ်ကြီးဆက်မှာပဲခုနကရှင်စံဖြစ်တော်ရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟာဗမာပြည်တွေကနေတုံ့ပြန်မှုတွေကလည်းခုနပြောသလိုပေါ့နော်တော့စုတို့ဆုံးချက်တာကိုမျိုးပြီးထောက်ခံရင်ရှေ့ဆက်မှာပါလားအကောင်းပါလေဆိုတော့အမေဝင်ဖြစ်သွားတဲ့ခါကျတော့ခုနကပြောနိုင်ငံတကာနဲ့အမောဆွေဆိုင်ကြတော့ပုံပြီးတော့နှိကွေးသွားမယ်ထင်တယ်။တပြန်တည်းမှာစိုးကျိုးကပါလဲဆိုတော့နိုင်ငံတကာကနေပြီးတော့လူ့ခွင့်လမ်းမတွေနဲ့မီဒီယာတွေကမြင်နေတဲ့ဒီအထူးသဖြင့်ဘုံကြီးဆက်နဲ့ပတ်သက်လို့မြင်နေတဲ့ကိစ္စတွေအမြင်တွေမှာလည်းဗမာပြည်ကဒီလိုပဲအသားအရွယ်ဖွဲ့ကြတဲ့စိတ်ဘာသာရေးကိုဖွဲ့ကြတဲ့စိတ်တွေတော်တော်ပြင်းထန်နေပါလားဆိုတဲ့အမြင်ကပုံပြီးဖြစ်လာတယ်။အဲ့လိုဖြစ်လာရင်နောက်ဆက်တွဲနော်ဟိုဟိုဗါလဲဒီအရေးကြီးဆောင်ရွက်မှုတွေဘာတွေဖြစ်လာနိုင်မလဲဆိုတာလည်းတစ်ဖက်ကနေပြီးတော့စိုးရိမ်ကြရှိတယ်။တစ်ဖက်ကနေလည်းဒီလိုဟာမျိုးကိုအပြဲအကြောင်းရှာနေတဲ့အစွန်ရောက်အချမ်းပတ်တဲ့လူတွေကပေါ့ဒါကိုဘလို့လက်ဦးမှုယူသွားနိုင်တယ်ဆိုတဲ့ကိစ္စလည်းပူပန်ကြရှိပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစိန်ဝင်းကိုမေးချင်ပါတယ်ခင်ဗျာ Mr. Richardson ကအခုနောက်ပိုင်းမှာဒေငရကာဒီသတင်းမီဒီယာတွေကိုအင်တာဗျူးတွေပေးနေပါတယ်ပြောနေတဲ့အထက်မှာတော့လက်ရှိသူဘာကြောင့်နှုတ်ထွက်တာအပြင်ဒီကော်မရှင်နဲ့ပတ်သက်လို့သူ့ရဲ့သဘောထားကြီးပြောနေပါတယ်ပြောနေတာဆိုတာကဒီကော်မရှင်ကဆွေးကသူလှုပ်ချင်တာကိုဟိုလိုက်ပြီးတော့လှုပ်ပေးရမယ်ပုံဖော်ပေးရမယ်ဖိအပ်တီကိုဖုံးကွယ်ပေးရမယ်ပုံမျိုးဖြစ်နေတယ်နောက်တစ်ခုကလက်ရှိဥက္ကဋ္ဌထိုင်းနိုင်ငံကယင်ဒုတိယဝန်ကြီးချုပ်ဟောင်းကိုလည်းသူဝေဖန်ထားတာရှိပါတယ်ခင်ဗျာအဲ့တော့ Mr. Richardson လည်းအခုနှုတ်ထွက်သွားပြီးတော့ဒီကော်မရှင်နဲ့ပတ်သက်လို့ယုံကြည်မှုဘယ်လောက်ထိထားနိုင်မလဲ Mr. Richardson ပြောနေလို့ပဲဖြစ်နေပြီလားကိုစင်ဝင်းရဲ့အမြင်သိချင်ပါတယ်
နံပါတ်1ချက်ကတော့ဒီ Richardson ကဒီတော်စစ်ကြီးဒီမိုကရေစီဒီရေယုံကံမှုမှာထောက်ခံခဲ့တဲ့ဒါသူရဲ့တငယ်ချင်းရဲ့လို့ဟိုဆိုเนาะတကယ်အမေရိကန်ပေါ့အမေရိကန်ရဲ့အမကမိတ်ဆွေတွေပေါ့အဲ့လိုမျိုးဖြစ်ခဲ့ဒါကိုအခုတကယ်အန်ပေါ့เนาะပြောင်းပြန်ဖြစ်သွားတဲ့အနေအားအဓိကတော့ကျွန်တော်မြင်တာကမူလေးပေါ်မှာအဓိကကွဲတာပါဒီရေးကိုဘယ်လိုကင်လဲဆိုတဲ့အမှုအပေါ်မှာအာသူတို့ယုံကြည်ပါတင်တဲ့ကိစ္စဆိုတာမဟုတ်ပါဘူးဒီမှုယုံကြည်မှုတွေပေါ်မှာလာပြီးတော့ကွဲပြားခြားနားသွားတာတွေအဓိကထားဖြစ်တာအဲ့တော့ Richardson မရှိရင်ဘာဖြစ်မလဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ကိုခုနကမသိတာကဒီအချမ်းမီကော်မရှင်ရဲ့ဘယ်လောက်အထိသူ့ဘာဘယ်လောက်အထိလုပ်ပိုင်မှုတွေရှိတာဟုတ်ပါပါဒီသူ့အတွက်ကပါဒီ impact တွေနဲ့လာမှာလဲအခုသဘောရဆိုရင်တော့ဒီဘာဒီဘလောက်ပဲအတံပေးအစိုးရလည်းဒီဟိုယူခြင်းနဲ့ဟာပဲယူပြီးတော့မယူပဲနဲ့တွားနေမှာပဲဆိုတော့အဲ့ဒီအခါတကယ်မိကုန်းကဟိုဒုက္ခတွေတွေပြန်ပြီးတော့ပိုးတဲ့ကိစ္စအောင်းကြီးဖြစ်မလားဆိုတဲ့ဟာအဲ့ပေါ်မှာတော့ပြောလို့ရတယ်ရတော့နည်းနေကြတာတော့ဖြစ်တာပဲတစ်ဖက်မှာလည်းမှန်တခြားသောအဖွဲ့ဝင်တွေဖြစ်တဲ့မဆွေးနွေးလို့နော်အော်မေယာလို့ဆက်ပါနေတဲ့ဟာကတော့တိုင်းသာတစ်ခုပြီးတော့အားကောင်းနေပါသေးတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ချို့ပေးပြတော်ရှင်ချို့ပေးစာချို့ကိုကျွန်တော်ဖတ်ပြခြင်းပါလေပထမဆုံးတော့မောင်ဒတ်တနာဆူပြီးတော့ပေးထားတဲ့ပေးစာပါသူကပြောတာတော့ဒီအစိုးရကကူဖီအန်နန်ရဲ့ရခိုင်ကြံပြုတ်ကော်မတီရဲ့လှုပ်ဆောင်ချက်တွေကိုအကြံပြုနိုင်မှုဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးအဖွဲ့တွေကဘီရစ်ချ်ဆန်အခုလိုနှုတ်ထွက်တာဟာရခိုင်ပြည်နယ်အကြက်တဲကိုမိထက်မှွေးမဲ့လူတယောက်တိုးလာတယ်လို့သူကယူဆပါတယ်တဲ့ဒီလိုလုံးလိုက်တာဟာစစ်ကောင်းဆောင်တွေနဲ့ရင်ကြားစီရဲ့သတိကြီးသွားနေရတဲ့တန်စီရစိတ်တွေဝင်အောင်လို့ဖန်တီးလိုက်တယ်လို့လည်းဖြစ်သွားတယ်လို့သူယူဆပါတယ်။နောက်တစ်ခါဒီပုဂ္ဂိုလ်နှုတ်ထွက်သွားတာဟာတဲ့နိုင်ငံတကာအကြံပေးအဖွဲ့ရဲ့အကြံပြုချက်တွေအပေါ်မှာဆက်ပြီးတော့ဝေဖန်လာနိုင်တယ်လို့ပဲမြန်မာအစိုးရအပေါ်မှာလည်းပြင်းထန်တဲ့ PR တွေပေးဖို့လှုပ်ဆောင်လာနိုင်တဲ့အတွက်အစိုးရအနေနဲ့တော့သတိကြီးကြီးနဲ့ထားပြီးတော့တုံ့ပြန်ဆောင်ရွက်တင်နေဆိုပြီးတော့သူ့ရဲ့အမြင်ကိုဆွေးနွေးထားပါတယ်။နောက်တစ်ဦးကတော့ဒီ Dodson Juhari ဆိုတဲ့လူရဲ့ပေးစာပါ။သူကတော့သူရဲ့အမြင်ကတော့တဲ့ဆွနိလူရာကတော့ဒီကိုဖီအန်နန်အကြံပေးချက်ထဲမှာသတင်းအမှောင်ကျနေတဲ့ဟာကိုသတင်းလွတ်လပ်ခွင့်ရလောင်လို့မြန်မာအစိုးရအနေနဲ့လုပ်ရမယ်လို့ပြောထားတာရှိပါတယ်တဲ့ဒီအလားတူဘီရစ်ချ်ဆန်ကလည်းဒီတိတ်မကြသေးခင်ကရခိုင်ရေးနဲ့ပတ်သက်ပြီးတော့ရိုက်တာသတင်းတောက်တွေအကြောင်းကိုဒီဆွနိဖို့ပြောဆိုတာကကော်မရှင်ရဲ့အသစ်ကိုလုံးဝကျော်လွန်တာမဟုတ်ဘူးလို့သူနားလည်ပါတယ်တဲ့နောက်ချက်ကတော့သူ့ဘက်ကတောင်းဆိုပေမဲ့နိုင်ငံတော်တိုင်ပင်ခံဘက်ကသူ့ကိုဒေါသကြီးနဲ့တုံ့ပြန်ခဲ့တယ်လို့ကြားသိရတာတိတ်ကိုအယူဆိုးရဲဆိုပြီးတော့ပြောကြင်ပါတယ်တဲ့ဒါသရရှင်ရဲ့အမြင်ပါကျွန်တော်နောက်ဆုံးအနေနဲ့ဒေါက်တာနိုင်အောင်ကိုမေးကြပါတယ်ခင်ဗျာအခုလို့ Mr. Richardson နှုတ်ထွက်သွားတာနဲ့ပတ်သက်လို့နိုင်ငံတကာမှာဘလောက်ထိဂရုတည်ကြီးလာနိုင်လဲခင်ဗျာအထူးဖြစ်အနောက်နိုင်ငံ American ပေါ့ American နိုင်ငံဘက်ကပေါ့
ဘာဘာတကွာကနာဆောက်ကန်ပြောသလိုပဲအခုအချံပေးလို့ခန့်တာရဲ့ဒီကော်မရှင်ပေါ့ကော်မရှင်ရဲ့ဒီ credibility ပေါ့နော်သူ့ရဲ့ဒီအနေအထားကအများကြီးကို အာနေသွားနိုင်လေအဲ့တော့ဒီအပေါ်မှာမူတည်ပြီးတော့မှဒီနိုင်ငံတကာလည်းဘယ်လိုပူးပေါင်းဆောင်ရွက်ရမလဲဆိုတာကြီးကြည့်နေတဲ့အခါကျတော့အဲ့ဒီဘက်ပိုင်းမှာလည်းအပြည့်သွားနိုင်လေနောက်အထူးသဖြင့်ဒီဂျိုဟိုဒေါက်တာအမေရိကန်ကပြောနေတာကဒီကိစ္စမှာအဓိကဒီလိုမျိုးဖြစ်တဲ့အဥ္စာတွေကိုလှုပ်ဆောင်တာဖြစ်ပါတော့เนาะအဲ့တော့ဟိုဒေါက်တာအောင်ဆန်းစုကြည်နဲ့ဒီအပေါ်မှာဒီဟိုကာကွယ်ပြီးတော့လှုပ်ဆောင်နေရတာပေါ့ဒါပေမဲ့အခုကြတော့ပေပရရှင်ဆန်ကိစ္စဖြစ်သွားတယ်ကြတော့အဒေါက်တာဆန်းကြီးကိုယ်တိုင်လည်းဒီလိုသဘောထားရှိပါလားဆိုတော့အတန်တရားမျိုးတွေလည်းဖြစ်လာနိုင်တယ်အဲ့တော့အဲ့ဒါကအခုကုလသမဂ္ဂနေပြီးတော့တောင်းဆိုနေတဲ့ဒီဟိုဒီဆုံးမစစ်ဆေးကော်မရှင်ဆိုတဲ့ကိစ္စမျိုးတွေပေါ်မှာလည်းဒါပို့ပြီးတော့ဖြစ်လာပြီးတော့ဝန်ငံပေါ်မှာဒီနိုင်ငံရေးတန်တမာရေးနဲ့ပတ်သက်လို့ဖိအားတွေကပုံများလာနိုင်တာပေါ့နော်အထူးသဖြင့်ဒီအစ္စလမ်မွတ်စလင်နိုင်ငံတွေဘက်ကနေပြီးတော့ဖိအားတွေလည်းပုံပြီးတော့များလာနိုင်တယ်လို့ထင်တယ်နောက်တစ်ခုကဒီဗမာပြည်ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကိုဒီကိစ္စကလည်းအနည်းနဲ့အများတော့တက်ရောက်မှုရှိနေတဲ့အခါကြတော့ဗမာနိုင်ငံကလိုနေတဲ့ဒီယင်းနှိမ့်လန့်မှုတွေနဲ့နော်ဒီတိုင်းပြည်ဖွံ့ဖြိုးရေးအတွက်ကိုလိုအပ်တဲ့ဖွံ့ဖြိုးရေးမှုတွေကိစ္စမှာရေရှည်မှာဘယ်လိုတွေဖြစ်လာနိုင်လဲဆိုတာတော့လည်းတွေးကြည့်ရင်တော့စိတ်ပူပူကောင်းတာပေါ့။နောက်ကျွန်တော်တို့သိသလောက်ဆိုလို့ရှိရင်ဒီတချို့ဟိုစီဝိုင်းကုမ္ပဏီတွေဗမာပြည်မှာရှိနေပြီးသားနောက်ယင်းနှိမ့်လန့်နေပြီးသားဒီကုမ္ပဏီမျိုးတွေတောင်မှဒီဗမာပြည်ကနေပြီးတော့မှဒီကိစ္စနဲ့ပတ်သက်လို့ဟလာထွက်ခွာသွားကြဖို့ဘာညာဆိုရဲလှုပ်ရှားမှုတွေဆက်လုပ်နေရဆိုရဲအပန်လဲကြားတယ
်ဟုတ်ကဲ့
နောက်တစ်ခါကျွန်တော်ကြားနေရတော့မပီကိုတော့ဒီခီးကဘာလက်ခီးသွားတွေရဲ့ဒါလာရမှုတော့တော်တော်ကြာသွားလို့ကြားတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒဲလီလိုက်အစီအစဉ်အချိန်လဲစစ်သွားလို့ပါပါဝင်ဆွနေပြတဲ့ဒေါက်တာနေအောင်နဲ့ဦးစိန်ဝင်းကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒဲလီလိုက်အစီအစဉ်ဒီမှာပဲညနာခွဲပြပါခင်ဗျာ